ticket ရောပါဒီကတည်းကပြီးတော့ generalized system of preferences ပေါ့နော် DSP နဲ့ now the everything but I'm sorry လည်းမလည်းအခြားအရာပစ္စည်းများပေါ်မှာသူတို့ဟိုသတ်မှတ်ထားတဲ့ဒီ preferential treatment ပေါ့နော်အဲ့လို preferential treatment တွေကိုအစီအစဉ်တွေပေးတဲ့ပကြမို့ဒီအထူးဦးစားပေးအစီအစဉ်တွေကြောင့်ဘာဖြစ်လို့မြန်မာဆန်ဟာဥရောပဈေးကွက်မှာဒီပါကစ္စတန်တို့အိန္ဒိယတို့ထိုင်းတို့ VNN တို့ထက်စားလို့ရှိရင်တန်ဝိုးဒေါ်လာ220လောက်တက်ပါတယ်ပေါ့နော်အဲ့တော့ဒီဥရောပနိုင်ငံတွေကဆန်သွင်းနေတဲ့လူတွေကမြန်မာပြည်ဆန်ဦးစားပေးပြီးတော့ဝယ်ခြင်းနဲ့အနေထားဖြစ်လာတာပေါ့ဥရောပကြီးကွက်ကသူက quality wise အထူးသဖြင့်ဒီ10 lakh နဲ့10 million ပေါ့ 15% ဆိုတဲ့ပေါ့နော်15မဲ့10မဲ့5မဲ့ဒီလိုဟာတွေကိုပို့ပြီးတော့ဦးစားပေးရပါတယ် gaming ဆန်ပေါ့25မဲ့ပေါ့နော် 25% broken ကတော့ကမ္ဘာကြီးကွက်မှာကတဖြည်းဖြည်းနဲ့နည်းလာတာဖြစ်တဲ့အတွက်ကြောင့်နိုင်ငံတွေကလည်းပဲအိုအာဖရိကနိုင်ငံတွေတောင်မှအရင်တော့ဝယ်နေတဲ့ဒီအနောက်အာဖရိကနိုင်ငံတွေပေါ့နော် West African countries တွေအားလည်း quality နဲ့ဆိုင်အထူးသဖြင့် 15% လောက်ကိုဦးစားပေးပြီးတော့စားလာကြပြီဆိုတဖြည်းဖြည်းနဲ့ 25% ဈေးကွက်သာပြောက်သွားတော့မယ်လို့သူတို့နည်းလာတာပေါ့နော်နည်းလာလိုက်တာတဖြည်းဖြည်းနဲ့ပြောက်သွားတော့မယ်လို့သူတို့လည်းသုံးသပ်ပါတယ
်ဟုတ်ကဲ့အရင်တော့ကျွန်တော်လေးလာမိလောက်တော့စံချမ်းဈေးကွက်ကိုစံချမ်းကိုအဓိကဒီတောင်အောင်ရှားလို့ဘာလို့ဘက်ကိုပို့ရထင်တယ်မြန်မာနိုင်ငံဘက်က
အရင်တော့ဘင်္ဂလားဒေ့ရှ်ရေကွက်ပေါ့နော်ဘင်္ဂလားဒေ့ရှ်ရေကွက်ကိုပုံများတယ်။နောက်ဆရီလန်ကာနဲ့ပေါ်ပါပို့ရပေါ့နော်။အခုလည်းပဲဒါပါပဲဆိုတော့ဘင်္ဂလားဒေ့ရှ်နဲ့ဆရီလန်ကာကတော့သူကသူအထိုက်လျောက်ဆိုသွားတယ်ဒါပေမဲ့အရင်တော့ကတော့ဘင်္ဂလားဒေ့ရှ်ဆိုဆရီလန်ကာတော့လည်းသူတို့နိုင်ငံကြီးရဲ့ဌာနရိတ်စာပူလုံမှုပေါ့နော်။ဌာနရိတ်စာပူလုံမှု food security အစီအစဉ်တွေအားလည်းဝင်ဖြစ်လာတဲ့ခါကျတော့နော်သူတို့နိုင်ငံကြီးအားလည်းသူတို့ဘာသာသူတို့ထုတ်လုပ်မှုကလည်းတိုးတက်လာတယ်ဆိုတော့ဒီတောင်အားချနိုင်ငံကြီးကိုတင်ပို့ရတဲ့အနေအထားကတော့ရော့လာတာတွေ့ရတယ်
စံကြောဈေးကွက်နဲ့ပတ်သက်လို့ကဥမာဒီဒေတာတွင်းမှာဆိုရင် VNN တို့ Thai တို့ဆိုရင်တော်တော်လေးဟိုအရင်တည်းကကိုကခက်ခဲမှမှနဲ့ဈေးကွက်ခက်ခဲမှမှနဲ့တင်ပို့နေတာရှိတော့ဒီဈေးကွက်တွေနဲ့ဒီနိုင်ငံတွေနဲ့ပြောင်းရမယ့်သဘောတော့ဖြစ်မနေဘူးလားခင်ဗျပြန်ရနိုင်မှာပြန်လို့အချင်း
ခုနပြောသလိုဥရောပဈေးကွက်ဆိုရင်တော့ခုနမြန်မာနိုင်ငံဆန်ကိုဝယ်မယ်ဆိုလို့ရှိရင်ဒေါ်လာ200ကျော်သက်တာလေသူတို့နိုင်ငံမှာတင်သွင်းတဲ့သူတွေက importer တွေကသူတို့ tax ပေးရတာဒေါ်လာ200ကျော်သက်တာလေအဲ့တော့ဘာဖြစ်ပြောမြန်မာနိုင်ငံရဲ့ရှင်ကြိုင်နိုင်ကူတော့တက်သွားတာပေါ့နော် competitiveness ကတက်သွားတာပေါ့ယူရိုကတိုင်ယာတွေကနေတိုင်းကိုအထူးသဖြင့်အီတလီရောဘယ်လ်ဂျီယမ်ရောနောက်တခါဟိုပိုလန်ရောနောက်တခါယူနာတူဂီရောပေါ့နော်ဒီလိုနိုင်ငံတွေကနေအဓိကပြင်ထစ်ဆိုပေါ့ဒီလိုနိုင်ငံတွေကဆန်လုပ်တဲ့ trader တွေကအခုပမာကြီးမှာလာပြီးတော့ရုံးငန်းတွေဖွင့်တယ်ပမာကြီးမှာလာပြီးတော့နေလာတယ်ဆိုတဲ့လုပ်ငန်းတွေကတနည်းနည်းကိုအများကြီးပဲကိုအတွေ့နေရတယ်လေ
ဟုတ်ကဲ့အဲ့တော့ဥရောပဘက်ကိုစံတင်ပို့မှုကအခုနောက်ပိုင်းမှာစလုပ်နေပြီလားအချိန်တွေဘယ်လိုများရှိပါလဲခင်ဗျအ
ာဥရောပကိုစတင်ပို့နေပြီပြီးခဲ့တဲ့နလာ၃လလောက်ကအစာကြီးပေါ်တူဂီတို့နောက်တူဂီတို့နောက်ဘယ်လ်ဂျီယမ်တို့အဲ့နိုင်ငံတွေကိုစပြီးတော့တင်ပို့နေတဲ့အနေအထားရှိတယ်ရှစ်ပလန်ဆန်ချိန်၃နေလောက်ဆိုလုပ်ပြီးနေပြီဥရောပကိုတင်ပို့ရတာဖြစ်တဲ့ကြောင့် quality ကဒီ physical quality ပေါ့နော်အပိုင်းအပြင်ကို chemical quality ပေါ့ဆိုတဲ့ဟိုဒါလူကြီးရဆေးဝါးတွေပါကြီးဆေးဆေးရလို့တက်ကျွင်းနေပေါ့နော် residue chemical residue စစ်တာလို့ဒီလိုတက်ကျွင်းနေစစ်တာလို့ဒါတွေကအများကြီးလောက်လာတာပေါ့နော်အဲ့တဖြည်းဖြည်းနဲ့ဟိုဒီလုပ်ငန်းတွေကပို့ပြီးတွင်ကျလာရင်ကိုကျင်နေဘာဖြစ်ပြောဥရောပကိုဟိုတင်ပို့မှုပါလေတိတိသာသာမြင်လာမယ်လို့ထင်တယ
်ဟုတ်ကဲ့လက်ရှိဒီစံဈေးကွက်မှာနည်းနည်းအခိုင်အမာဖြစ်နေတဲ့ VNN တို့ Thai တို့နဲ့ရှင်လိုက်ရင်မြန်မာနိုင်ငံအခုလက်ရှိအနေအထားစံရဲ့အရေးအသွေးရောဘယ်လိုများရှိပါလဲခင်ဗျာ
အာတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့ quality ကပြောမယ်ဆိုလို့ရှိရင်တော့ဘောတန်ကြီးကမျိုးခွဲတွေရမ်းများတယ်မျိုးခွဲတွေရမ်းများတယ်ဆံမောင်ကပြောသလိုအရှိအတူအလက်မျိုးခွဲတွေကမျိုးစား200 300လောက်ရှိတယ်အဲ့တော့မျိုးခွဲတွေများတော့ဆံမောင်ကပြောသလိုတစ်မျိုးတည်းတီးတန့်တင်ပို့ဖို့ဆိုတာကတော့မျိုးကနေစပြီးပြင်ရမယ်ဆိုတော့ဒီက CNN တို့ Thai တို့ဟိုညီဖို့တော့ဆိုလို့ရှိရင်ကိုတို့ကအချင်းအနည်းငယ်ယူရမယ်ပေါ့နော်အချင်းယူရမယ်ဆိုတဲ့နေရာမှာကပြောသလိုဟာဒီ data ကတော့အရှင်းတော်လက်ပဲဆိုင်မယ်ဒီ data ကတော့အလားအင်မရဲ့ပေါ်ပဲဆိုင်မယ်ရွှေဝါထုံးဆိုင်မယ်ရေလနာတူဆိုင်မယ်ပေါ့နော်အဲဒါစပါးမျိုးလိုက်ဒီ data တစ်ခုမှအဲလိုစိုက်တဲ့စနစ်တွေပေါ်လာအောင်လေကိုတို့ကဒီစုံတွေခွဲရမှာပေါ့နော်မျိုးတစ်မျိုးတည်းကိုစူးစိုက်ဆိုင်ချပြီးတော့ကိုယ့်ရဲ့အမီးနားစောက်ဝင်းကျင်မှာလည်းကိုယ်နဲ့အတူဒီမျိုးကိုစိုက်တဲ့အလေးထားရှိလို့ရှင်ဈေးကောင်းပူရတယ်ဆိုရဲဟိုဒီ market power တစ်ခုရအောင်လေတောင်းသူတွေကိုအတိအကျပြင်ရပေးရမယ်နောက်မျိုးဆက်ပိုင်တွေလည်းပဲမျိုးတွေမပြောဘူးပေါ့နော်ရေလနာတူဆိုရင်လည်းရေလနာတူတည်တံ့ထားဖို့ကျန်တော့လာဆိုရင်လည်းတီးတန့်ထားဖို့ချိန်ရင်လည်းပဲတီးတန့်ချိန်ဖို့ပေါ့နော်အဲ့ဒီဟာတွေနဲ့လောက်ရမယ့်အပိုင်းတွေရောရှိတယ်ခက်တော့နည်းနည်းတော့အစိန်ခေါ်မှုတွေကတော့ရှိသေးတယ်ဒီလေဒါနဲ့ဘာလို့ပြောဟို ိုတကားတော့စပြီးတော့ဖွင့်စားပြနေပြီအဲ့ဒီဟာကိုအခြေခံပြီးတော့ဆက်ပြီးတော့ရှင်းစားမယ်အနေထားရှိတယ်
အခုဒီစံဈေးကွက်ကနိုင်ငံတကာဈေးကွက်ကိုပွင့်လာပြီဆိုတော့နိုင်ငံတကာကလည်းဈေးထိုက်ရောက်ပေးပြီးတော့ဝယ်မှာပဲအဲ့လိုအခြေအနေတွေဖြစ်လာပြီဆိုလို့ရှိရင်ပြည်တွင်းဖူလုံမှုပေါ်မှာရောစံဖူလုံမှုပေါ်မှာရောထိခိုက်သွားနိုင်လား
ပြည်တွင်းဖူလုံမှုဟာတကယ်ပြောလို့ဆိုရင်ကိုတို့ကဒီနေ့ကိုကပြန်ညချင်းထုတ်နေတဲ့စံတန်းချိန်ပေါ့နော်စံတန်းချိန်၁၀တန်း၁၂တန်းလောက်ဒါပုံမှန်ထုတ်နေတယ်တိုင်းပြည်ဖွံ့ဖြိုးလို့လားဖွံ့ဖြိုးလာတဲ့အညာစံစားသုံးမှုကလည်းတပြေးပြေးနဲ့နည်းနည်းလာတာပေါ့နော်အခုဆိုအခုချိန်မှာလူတဦးစားသုံးမှုနှုန်းကဒေတာမှာရောကဘာမှာရောအမြင့်ဆုံးနိုင်ငံတော်နိုင်ငံဖြစ်တယ်ပေါ့နော် 210kg ပါကက်ချာပေါ့နော်ပါကက်ချာပတ်စံချိန်တဦးစားတဲ့နှုန်းကဒီနေ့ကို210kg လောက်ရှိတယ်အဲ့တော့အဲ့ဒီဟာနေပြီးတော့ဒုညနိုင်ငံတွေမှာဆိုရင် 180 150 130အဲ့လောက်ရှိရဆိုဒုညနိုင်ငံတွေကစားလာရင်နှစ်ဆမိကတော့အခုလိုကစားနေတာပေါ့နော်အော်ပြည်ရင်းစားသုံးမှုဆုံးရတယ်ပဲဘာလို့ဆိုတော့တစ်သေးသေးနဲ့ညော့လာမဲ့သဘောရှိတယ်။အတိုင်းဒီဖွံ့ဖြိုးတိုးတက်လာရင်ဆန်စားသုံးမှုဆုံးရညော့ပြီးတော့အခြားသားငါးစီးရွက်နော်ဒီလိုဟာကြီးပို့ပြီးတော့စားလာမယ်ဟို food pattern ကြီးကြောင်းလာမှာပေါ့နော်။ဒီခုနပြောတဲ့ထုတ်လုပ်မှုကလည်းတက်လာအောင်မရှိဘူး။ထုတ်လုပ်မှုကကိုယ်ကထွက်နေတဲ့ပမာဏဒီတေကကိုပြန်ပြန်တင်း60တင်း80ဆိုတာတကယ်တမ်းပြောမယ်ဆိုရင်တင်း80 90လွယ်လွယ်လေးနဲ့ထွက်နိုင်တာပေါ့နော်။အဲ့တော့ market ကဖွံ့ဖြိုးလာပြီဆိုရင်တောင်လူရဲ့ထုတ်လုပ်မှုကတိတိကျကျတိုးလာရင်ဒီဘဲဖူတော်မှုကတော့ကိုထင်တယ်တိတ်ပြီးတော့စိုးရင်ကြာမရှိဘူ
းဒီနှစ်မှာရေကြီးတာတွေတော်များကြုံလာတယ်ကျွန်တော်တို့ကြားရတယ်ရေကြီးတဲ့နေရာတွေလည်းအေရောက်တကယ်ဘကိုးတိုင်းတို့အေရောက်ယူတိုင်းတို့မှာဖြစ်တဲ့ခါကျတော့အခုဒီနှစ်မှာဆန်ထွက်နှုံးကိုတွားပြီးတော့ထိကိုက်နိုင်ကြရောရှိပါလား
မရှိနိုင်ပါဘူးညီလေးပါဆိုလဲဆိုတော့ရေကြီးတဲ့နေရာတွေဒါနှစ်တိုင်းနှစ်တိုင်းကိုတိုင်းကြီးမှာရေကနှစ်တိုင်းနှစ်တိုင်းထိကိုက်မှုပါကျန်ရခြင်းဧက23လောက်ရှိပါတယ်။နောက်အဲ့ဒီဧက23လောက်ထိခိုက်မှုကကိုယ့်ရဲ့အထွက်ကိုဘာမှထိခိုက်နိုင်တဲ့အကြောင်းမရှိပါဘူး။